to the Voice of America in Burmese.
လာညာကျမ်းမာသတ်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ3ရက်ကြာရာတွင်ညပိုင်း9:30အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မအနောင်လာပါဒီညအစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့လိမ်မိုင်းဆိုင်ရာနောက်ဆက်ဆောက်ကောင်းမှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေပေါ်မကျေနပ်ကြတဲ့ကိုယ်ခဲကုမ္ပဏီဝန်ထမ်းတွေရဲ့လှုပ်ရှားမှုတစ်စိတ်ပိုင်းဖြစ်အာရှကရန်နဲ့ချီဝန်ထမ်းတွေဒီနေ့လုပ်ငန်းဝင်ကနေခိတ္တထွက်ခွာဆန္ဒပြကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ထဲပြစ်ချက်သွားတဲ့ Lion Air လေကြောင်းလိုင်းကလေယာဉ်ပျက်စီးပြီးဂျာကနေခီးစဉ်ချက်လက်မှတ်တမ်းတွေ Black Box ကိုရင်းငုံသမားတွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တန်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ။
ကောင်းပါပြီရှင်။မြန်မာနိုင်ငံမှာခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတဲ့ဆိုတဲ့အစီအစဉ်ခန်းစားတစ်ခုရဲ့ဖော်ပြချက်နဲ့ပတ်သက်ပြီးကြားမှာကတော့
ဒီလိုဖြစ်ဒီဖြစ်တဲ့ဒီဒေါ်ဆဲဖို့ဒီကိုဂျာလိုက်ပြောရတာမျိုးကိုဖြစ်ပြီးရှင်။ဒီကစားသတိဖြစ်တယ်ပြောပြန်လို့မရှိဘူး
။အမုံစကားမပြန့်ပွားရဲ့လှုပ်ရှားမှုကကိုတက်ဆွေရင်ပြောတော့တာပါ။မကြခင်အပြည့်စုံကြားမှာပါ။နောက်ပိုင်းမှာတော့ကမ္ဘာသဘောကအစိုးရတွေဟာအင်တာနက်အွန်လိုင်းနဲ့လူမှုကွန်ရက်အသုံးပြုမှုတွေကိုပိုထိန်းချုပ်လာတဲ့ဆိုတဲ့ Freedom House ရဲ့အစီအစဉ်ခန်းစားအကြောင်းတခါမြန်မာနိုင်ငံတွင်းမှာလည်းလူမှုကွန်ရက်အသုံးပြုမှုတွေဘလို့ထိန်းချုပ်လာနေတယ်လဲဆိုတာနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဌာနေပြိုင်လုပ်ငန်းတွေစတင်တော့မယ့်အချိန်မှာပဲဒုက္ခသည်တွေရဲ့အမြင့်သဘောထားတွေကိုလည်းမြင်းမြန်းသိပြတော့မှာပါဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့မသိငင်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်လင်းမဲဆိုင်ရဲ့နောက်ဆက်ဆောက်ကားမှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေပေါ်အင်တာနက်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ကိုဘဲကုမ္ပဏီကကန်တွယ်ဖြည့်ရှင်းပုံတွေကိုမကျေနပ်ကြတဲ့ဝန်ထမ်းတွေရဲ့ကမ္ဘာတဝန်ကန့်ကွက်လှုပ်ရှားမှုတစ်စိတ်ပိုင်းဖြစ်အာရှဒေသကရန်နဲ့ချီတဲ့ဝန်ထမ်းတွေဒီနေ့လုပ်ငန်းဝင်ကနေခိတ္တထွက်ခွာဆန္ဒပြကြပါရယ်ကမ္ဘာအနှံ့ကကုမ္ပဏီရုံးဝယ်2000နီးပါးကအမျိုးသမီးအများစုပါဝင်တဲ့ရန်နဲ့ချီတဲ့ဝန်ထမ်းတွေ contract လုပ်သမားတွေလည်းဒီနေ့ဆန္ဒပြမယ်လို့မျှော်လင့်ရပါရယ်လိမ်မိုင်းဆိုင်ရာအနှံ့ချင်းမှုကျူးလွန်ခဲ့တယ်လို့ဆွဆဲခံခဲ့ရတဲ့အမှုဆောင်ရရှိကြီးတွေကိုကျူးလွန်ခဲ့တဲ့လူရက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပဲအလောက်ကထွက်တဲ့အချိန်မှာပေးရတဲ့ကုန်ကျစရိတ်တွေဟာတန်းတဲ့ချီရှိတဲ့အကြောင်းနယူးယောက်တိုင်းစင်စာကပြီးခဲ့တဲ့သတင်းပတ်ထဲဖော်ပြခဲ့ပြီးနောက်ကြီးထွားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအခုနောက်ဆုံးကောက်ကွက်ဆန္ဒပြမှုတွေထွက်ပေါ်လာခဲ့တာပါနယူးယောက်တိုင်းစ်ကတော့လိမ်မဲဆိုင်ရာအနှံ့ချင်းမှုတွေကျူးလွန်ကြောင်းဆွဆဲခံခဲ့ရပြီးနောက်2014ခုနှစ်မှာအကြီးအကဲဒုဥက္ကဋ္ဌတာဝန်ယူထားသူအန်ဒီရူဘင်ကိုကိုယ်ခဲကုမ္ပဏီကဒေါ်လာတန်း90ပေးခဲ့တာကိုလည်းဖော်ပြထားပါတယ်ဆောင်းပါးရဲ့ဖော်ပြချက်ကိုဒုဥက္ကဋ္ဌဟောင်းကငင်းဆန်ခဲ့ပေမဲ့ကိုယ်ခဲကုမ္ပဏီဘက်ကတော့ငင်းဆန်တာမျိုးမရှိပါဘူးဆောင်းပါးဖော်ပြခဲ့တဲ့အတွက်ကုမ္ပဏီထဲမှာအမျိုးသမီးတွေနဲ့လူနည်းစုတွေပေါ်ပြုမှုဆက်ဆံပုံတွေတိုးတက်စေဖို့နဲ့လူမျိုးစုံပေါင်းဝင်ရရေးအလုပ်သမားတွေရဲ့လက်နက်ချီရဲ့လှုပ်ရှားမှုတွေမှာပုံမှန်အားကောင်းလာခဲ့တာပါဒီနေ့ဆမ်းမိုင်းမှာစတင်ခဲ့တဲ့လှုပ်ရှားမှုမှာတော့လက်မှတ်စုဆောင်တောင်းစုမှုတွေအခြေအမှုဆောင်ရရှိတွေနဲ့တွဲဆုံဆွေးနွေးတာတွေပြင်အလုပ်သမားကွန်ရက်လှုပ်ရှားမှုဖွဲ့ကတင်နန်းပေးအပ်တာတွေလည်းပါဝင်ပါတယ်
မြောက်ကိုရီးယားနိုင်ငံတွင်းမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပြီးဒီအခြေအနေကိုရပ်တန့်နိုင်အောင်ချက်ချင်းအရေးယူဆောင်ရွက်ဖို့လဲတောင်းဆိုလိုက်ပါတယ်ဒီကိစ္စအပေါ်သုံးနှစ်ကြာလေ့လာခဲ့မှုမှာဆိုရင်မြောက်ကိုရီးယားမှာအမျိုးသမီးတွေအပေါ်စန့်ကျင်အကြမ်းဖက်မှုကတာမန်ဖြစ်ရတခုလို့ဖြစ်နေတာတွေ့ရပြီးနေ့စဉ်လူမှုဘဝရဲ့ဖြစ်ရိုးဖြစ်စဉ်ကိစ္စရပ်တခုလို့လက်ခံထားကြရတယ်လို့ဒီကနေ့ထုတ်တဲ့စာမျက်နှာ86မျက်နှာပါ HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်အမျိုးသားပြန်လည်ပေါင်းစည်ရေးကိုရီးယား Institute က2018ခုနှစ်ဇူလိုင်လမှာထုတ်ထားတဲ့မြောက်ကိုရီးယားရဲ့လူ့ခွင့်ရေးအခြေအနေအစီရင်ခံစာထွက်လာပြီးနောက်မှာအခု HRW ရဲ့အစီရင်ခံစာထပ်ပြီးထွက်ပေါ်လာတာပါအမျိုးသားပြန်လည်ပေါင်းစည်ရေးကိုရီးယား Institute ရဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုကိုအလွယ်တကူကျူးလွန်နေသလိုကျန်းမာကွဲပြားမှုအပေါ်ခေါင်းပုံဖြတ်အမျက်ထုတ်နေတာတွေလူ့အဖွဲ့အစည်းအတွင်းအကြမ်းဖက်မှုတွေနောက်အမျိုးသမီးတွေကိုအကြမ်းဖက်မှုတွေကနေကောက်ွယ်ပေးဖို့ဒါမှမဟုတ်လေပြန်လည်ထူထောင်နိုင်ဖို့အတွက်လူမှုအခြေအနေမျိုးလည်းမရှိဖြစ်နေတယ်လို့ဖော်ပြပါတယ် HRW ရဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားအစိုးရဟာတိုင်တန်းချက်တွေကိုစုံစမ်းတရားစီရင်ဖို့ပြက်ကွက်တာဘေးရန်သင့်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အကြောင်းဒါပေမဲ့လည်းအစိုးရဘက်ကတော့နိုင်ငံတွင်းမှာကြားမှခွဲခြားဆက်ဆံတာမျိုးလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာမျိုးလုံးဝမရှိဘူးလို့တစ်ဖက်သက်ပြောဆိုထားတဲ့အကြောင်းလည်းဖော်ပြထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေဒီနေ့လာနေမနေ့တုန်းကပြန်တက်သွားပြီးတိတ်မကြာခင်မှာပဲဂျာဗာပင်လယ်ထဲပြတ်ကျသွားတဲ့ Lion Air လေကြောင်းလိုင်းရဲ့ မှတ်စဉ် JT610 လေယာဉ်ပျက်စီးရေးခြံကနေခီးစဉ်ချက်လက်မှတ်တမ်းတင် Black Box တို့ကိုရှာဖွေတွေ့ရှိရတဲ့အကြောင်းအင်ဒိုနီးရှားရေတပ်ကရင်ခုန်သမားတွေကပြောပါရယ်ခီးစဉ်မှတ်တမ်းတဲ့ခရီးရည်တွေကတခုခုပင်လယ်ကျမ်းပြင်ရေအောက်မှာရှာဖွေတွေ့ရှိပြီးဆယ်ယူနိုင်ခဲ့တာဖြစ်ကြောင်းရင်ခုန်သမားတွေကဒေသခံသတင်းသမားတွေကိုဒီနေ့ပဲပြောဆိုလိုက်ကြတာပါ Boeing 737 Max 8မျိုးစားခီးစဉ်ချက်လက်ပျက်စီးရေးခြံမှာလေယာဉ်ခီးစဉ်မှတ်တမ်းတဲ့သူလေယာဉ်မှူးကမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းသမားတွေနဲ့နောက်ဆုံးဆက်သွယ်စကားပြောခဲ့တဲ့အတန်မှတ်တမ်းတွေပါဝင်အရေးကြီးတဲ့ချက်လက်တွေပါဝင်တဲ့မှတ်တမ်းတင်ကိရိယာတွေကိုပြန်ရနိုင်မှုရင်ခုန်သမားတွေတနေ့ကုန်ရှာဖွေနေတာဖြစ်ပါတယ်နောက်ဆုံးဆက်သွယ်မှုအတွင်းမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းစကန်ကတော့လေယာဉ်ကိုပြန်လည်လာဖို့ပြောဆိုထားပါတယ်ဘန်ကာဘလီတွန်ကျောင်းကနေထွက်ခွာလာခဲ့ပြီးမှကြာခင်မှာပဲရေဒါပေါ်ကနေပျောက်သွားတဲ့ Lion Air လေယာဉ်ပြတ်ကျတဲ့နေရာကိုရှာဖွေတွေ့ရှိထားပြီးဖြစ်တဲ့ချက်ဖြစ်လို့ယူဆတဲ့အကြောင်းအနာပိုင်းနေ့မနေ့တုန်းကပဲပြောဆိုထားတာပါလေရင်ဖြစ်ချမှုတွင်လေရင်ပေါ်မှာလိုက်ပါသွားတဲ့ခီးစဉ်နဲ့လေရင်ဝင်တဲ့189ရောက်ဆုံးသိဆုံးခဲ့ပါတယ
်အင်တာနက်ကိုတင်းတင်းကြပ်ကြပ်ကန့်သက်ထိန်းချုပ်တဲ့နည်းလမ်းတွေကိုတရုတ်အစိုးရကကမ္ဘာတစ်ဝှမ်းနိုင်ငံတွေကိုတင်ပို့နေပြီးသဘောထားကွဲပြားမှုတွေနဲ့အချက်လက်တွေကိုထိန်းချုပ်အနာမြဲစေဖို့အတွက်ဒီနည်းလမ်းတွေကိုအသုံးပြုနေကြတယ်လို့ American ခြေဆိုင် Freedom House အဖွဲ့ကြီးကပြောဆိုလိုက်ပါတယ်Digital Anarchism Wada လို့အဖွဲ့ကြီးကသုံးနှုန်းပြီး Democracy Wada အခြေခံတဲ့အုပ်ချုပ်မှုစနစ်ပေါ်မှာချင်းချောက်လာတာနဲ့အတူကမ္ဘာတစ်လွှတ်အင်တာနက်လွတ်လပ်မှုဟာဆိုရင်အခု2018ခုနှစ်မှာလည်း၈နှစ်ဆက်တိုက်ကျဆင်းနေတယ်လို့မနစ်ဘုံထုနှစ်ထုတ်နှစ်ပတ်လည်အစဉ်ခါစားမှာဖော်ပြပါတယ်။စောင့်ကြည့်ခဲ့တဲ့နိုင်ငံပေါင်း65နိုင်ငံတည်းက36နိုင်ငံတို့ရဲ့အင်တာနက်အွန်လိုင်းပေါ်ကအချက်လက်စီမံခန့်ခွဲမှုအပေါ်တရုတ်ဘက်ကကူညီပေးခဲ့ပြီးဒီနိုင်ငံအများအပြားကိုအင်တာနက်စောင့်ကြည့်တဲ့ပစ္စည်းကိရိယာတွေပေးခဲ့တာလို့လဲ Freedom House ကပြောဆိုထားပါတယ်။အစိုးရအများအပြားကတော့သတင်းတူတွေကိုတိုက်ဖြတ်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေအင်တာနက်အသုံးပြုခွင့်နဲ့သတင်းအချက်အလက်တွေကိုတားမြစ်ကန့်သတ်မဲ့ဥပဒေသစ်တွေပြဋ္ဌာန်းခဲ့တာဒါမှမဟုတ်လည်းဥပဒေသစ်တွေအစိုးပြုထားကြတယ်လို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ UMK တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာလပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုလုံဝေးရဖို့ကြိုးစားသူအများပြပါဝင်အမေရိကတိုက်အလဲပိုင်းကရွှေပြောင်းဝင်ရောက်သူလူအကြီးကိုအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်မက္ကဆီကိုနိုင်ငံနဲ့နေဆက်ကိုတပ်ဖွဲ့ဝင်1000ကျော်လောက်ထိဆေးလုကောင်းဆေးလွတ်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်လူစုတွေနဲ့ရာဇဝတ်ခိုင်းဝင်တွေပါဝင်တယ်လို့အစိုးရကပြောခဲ့တဲ့သမ္မတထရန့်ကအန်ဒီရဲ့ကြီးမားတဲ့လူအကြီးဖြစ်နေလဲထပ်မံပြောဆိုသွားခဲ့တာပါဒါပေမဲ့လည်းရွှေပြောင်းဝင်ရောက်သူတွေကတချို့ကတော့သူတို့ကလူစုတွေမဟုတ်တဲ့အကြောင်းနဲ့ရေရွသသဘောရက်တီးအတွက်ထွက်ခွာလာကြတာဖြစ်တဲ့အကြောင်းပြောဆိုပါရယ်သမ္မတထရန့်ကဆေးလွတ်ဖို့ပြောနေတဲ့ကိန်းဂဏန်းဟာလက်တလုံးပင်ကုန်းစစ်တမ်းကျုပ်ကနေနေဆက်ကိုဆေးလွတ်ထားတဲ့စစ်သည် 9200 လောက်နဲ့ကာကွယ်ရေးအရင်တပ်ဖွဲ့ဝင် 1100 ထက်အစာပေါင်းများစွာပုံများနေတာပါနေဆက်မှာလက်ရှိတာဝန်ပေးထားတဲ့တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့နောက်ထပ်တပ်ဖွဲ့ဝင်အင်အား2000လောက်အသင့်ပြင်ထားတဲ့အကြောင်းလဲကာကွယ်ရေးဥက္ကဋ္ဌနဲ့တာဝန်ရှိသူတွေက VOA ကိုပြောပါရယ်သမ္မတထရန့်ပြောတဲ့ပမာဏလောက်တိုင်းတာနေဆက်ကိုဆေးလွတ်ခဲ့မယ်ဆိုရင်တော့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်ဝါရီတွေကိုတက်ခတ်ဖို့အမေရိကန်ကအာဖဂန်နိုင်ငံမှာဆေးလွတ်ထားတဲ့တပ်ဖွဲ့ဝင်အင်အား14000ထက်တောင်ပုံများနေမှာလည်းဖြစ်ပါရယ
်ကနေဒါနိုင်ငံတွင်တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနှစ်စဉ်လူ1000အထိတိုးပြီးပြန်ပို့ဖို့ကနေဒါနယ်စပ်ရေးရာဌာနကစီစဉ်နေပါတယ်ဒုက္ခသည်နှင့်နိုင်ငံရေးခလုံးခွင့်မရသူတွေအပြင်နိုင်ငံလုံးဂျုံရေးကိုချင်းချောက်မှုအဖြစ်အာဏာပိုင်တို့ဘက်ကယူဆခံရသူတွေလည်းပါဝင်မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားတဲ့နိုင်ငံတစ်ခုအဖြစ်ကနေဒါနိုင်ငံဘက်ကရွှေပြောင်းချေချသူတွေနိုင်ငံရေးခလုံးခွင့်ရလိုသူအများအပြားကိုနှစ်ပေါင်းများစွာလက်ခံခဲ့တဲ့အကြောင်းနိုင်ငံကိုလာကြတဲ့သူတွေအနေနဲ့လည်းနိုင်ငံရဲ့ဥပဒေနဲ့လုံထုံးလုံနည်းတွေကိုလိုက်နာပုံမျှော်လင့်ကြောင်းနေဆက်ရေးရာဌာနရဲ့ပြောခွင့်ရကနိုင်ငံပိုင် Canadian Broadcasting Corporation ကိုပြောဆိုခဲ့ပါတယ်။နေရာရင်ပြန်ပို့မယ်စီးရင်မှာရွှေပြောင်းဝင်ရောက်သူ 18,000 လောက်ရှိနေပြီးအဲ့ဒီထဲက 9,300 ထုကတော့တရားဥပဒေနဲ့ညီဆွန်းသူတွေဖြစ်ပါတယ်။အစောင့်အချက်မရှိတဲ့အမေရိကန်နေဆက်ကိုဖျက်ပြီးကနေဒါနိုင်ငံတဲကိုနိုင်ငံရေးခလုံးခွင့်လျှောက်ထားလို့သူတွေဝင်လာတဲ့အရေးအတွက်ကပြဿနာတစ်ခုဖြစ်တယ်လို့လဲအတိုက်အခံကွန်ဆာဗေးတစ်တွေကပြောဆိုကြပါတယ်ရှင်။
အမေရိကန်ပြည်သူပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဘတ်မြို့ကဂျူးပြားရောက်မှလူ၁၁ယောက်ကိုဖိကက်တပ်ဖြတ်မှုနဲ့ဆွဆွဲခံထားသူကိုဒီနေ့ပြည်သူတရားရုံးမှာရုံးထုတ်ဖို့စီစဉ်ထားပြီးလူသတ်မှုမော်ဒီစိန်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း၄၄မှုနဲ့တရားစွဲဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။အသက်၄၆နှစ်အရွယ်ရောဘတ်ပါဝါစ်ကိုတော့အော်တိုဘာလ၂၈ရက်နေ့က Tree of Life ဂျူးပြားရောက်မှဖိကက်မှုတွေခုံသမားရေးဖွဲ့ကမနေ့ကပဲဆွဲချက်တင်ထားတာပါ။ခုံသမားရေးဖွဲ့ရဲ့ဆွဲချက်ကိုရှင်းနေရုံ Jazz Session ကကြေညာခဲ့ရမှာတော့ဆွဆွဲထားတဲ့ကျူးလွန်မှုတွေဟာနားမလည်နိုင်လောက်တဲ့မိစ္ဆာလူရဲ့ဖြစ်တယ်လို့တိုင်းပြည်ရဲ့စံတန်ဘိုးတွေနဲ့လည်းဆန့်ကျင်နေတဲ့အတွက်ထိခိုက်သေးချေခဲ့ရသူတွေနဲ့စုမျိုးသားချင်းတွေအတွက်သာမကပစ်ဆွတ်မျိုးနဲ့တိုင်းပြည်တစ်ခုလုံးအတွက်ပါအရေးကြီးတဲ့အကြောင်းပြောဆိုထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးမှပြီးခဲ့တဲ့လတဲ့ဆော်ဒီသတင်းစာစီကဂျမဲကာရှိုဂီတပ်ဖြတ်ခံရမှုကိုစုံစမ်းစစ်ဆေးတာမှာအပြည့်အဝပူပေါင်းဆောင်ရွက်ဖို့ဆော်ဒီနိုင်ငံကိုတူရကီတရားရုံးဝင်ကြီးကထပ်မံတောင်းဆိုပါတယ်။အစ္စတန်ဘူးမြို့ကဆော်ဒီနဲ့တူရကီတို့ရဲ့၃ရက်ကြာစုံစမ်းစစ်ဆေးမှုအတွင်းကာရှိုဂီအလောင်းရှိတဲ့နေရာနဲ့တပ်ဖြတ်ဖို့ခိုင်းစေသူနဲ့ပတ်သက်လို့တူရကီအစိုးရရှေ့နေအီဖန်ဖီဒန်ရဲ့မေးမြန်းချက်အတွေ့အပြည့်မရခဲ့တဲ့အကြောင်းတူရကီတရားရေးဝန်ကြီးအဗ်ဒူဟာမစ်ဂူလ်ကပြောဆိုလိုက်တာပါ။သတင်းစာဆရာတပ်ဖြတ်ခံရမှုဟာနိုင်ငံတကာရေးရာကိစ္စတစ်ခုဖြစ်လာနေကြောင်းလဲအန်ကာရာမြို့တော်မှာသတင်းထောက်တီကိုပြောဆိုသွားပါတယ်။အမှုကိုဖုံးကွယ်ထားလို့မရသလိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိစေဖို့ဆော်ဒီအာဏာပိုင်တွေဘက်ကအနီးကပ်ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါ။သတင်းထောက်တည်ဆုံးမှုနဲ့ပတ်သက်လို့အစိုးရဘက်မှငြင်းဆန်ခဲ့ပေမဲ့ဆော်ဒီအစိုးရကနောက်ပိုင်းမှာတော့စီကံချိုးဖောက်တဲ့ထောက်လန့်ရေးတွေလက်ချက်နဲ့တည်ဆုံးခဲ့ရတာလို့ပြောဆိုထားပါတယ်ရှင်။ဒီကနေ့ညပတ်ထိပ်တန်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစစ်တိုက်တင်ဆက်သွားပါမယ်။Freedom House အဖွဲ့ရဲ့နောက်ဆုံးအကြေအခါစာတစ်ခုမှာတော့ကမ္ဘာတဝန်အစိုးရတွေဟာအင်တာနက်အသုံးပြုမှုနဲ့လူမှုကွန်ရက်တွေကိုပို့ပြီးတော့ထိန်းချုပ်လာတယ်လို့ဖော်ပြပါရတယ်။2019ခုနှစ်အတွင်းမှာနိုင်ငံအတော်များများကအာဏာပိုင်တွေဟာအထက်အခံတွေကိုသတင်းမှားတွေဖြန့်ချိတယ်ဆိုတဲ့ဆွဆွဲချက်တွေလုပ်ပြီးနှုတ်ပိတ်ဖို့ကြိုးပမ်းခဲ့ပါရတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်အတွင်းမှာပဲအင်တာနက်အွန်လိုင်းပေါ်ကတဆင့်ဝါဒဖြန့်ချိမှုတွေရှိခဲ့သလိုအွန်လိုင်းပေါ်ကနေကိုယ်ရေးအချက်အလက်ပေါက်ကြားမှုတွေလည်းဖြစ်ခဲ့ပါရတယ်။ဒီလိုအခြေအနေတွေဟာဒီမိုကရေစီအတွက်အဓိကချိန်ချမှုတရားလည်းဖြစ်နေတယ်လို့ Freedom House သုတေသီတူကပြောဆိုတဲ့အကြောင်းစလာတီစာဟုတ်တည်ငြိတာပေးပို့ထားတာကိုကုသညုံကပြောပြထားပါတယ်
။ကမ္ဘာနဲ့ဝိုင်းအင်တာနက်လူလတ်ခွင့်ဟာ9နှစ်ဆက်တိုက်ကျဆင်းခဲ့ပြီးတော့ဒါဆိုလို့ရှိရင်အင်တာနက်အွန်လိုင်းကိုအသုံးပြုပြီးတော့ချက်လက်အသုံးချမှုတွေကြောင့်ဖြစ်တယ်လို့ Freedom House အဖွဲ့ကြီးရဲ့အခုအစီအစဉ်စာမှာဖော်ပြခဲ့ပါတယ်။အင်တာနက်လူလတ်ခွင့်ကိုအမြတ်ထုတ်အသုံးချဆုံးနိုင်ငံအဖြစ်နဲ့တရုတ်နိုင်ငံဟာ3နှစ်ဆက်တိုက်ကို Freedom House အစီအစဉ်စာမှာဖော်ပြခံခဲ့ရပါတယ်။ကမ္ဘာပေါ်မှာအင်တာနက်လူလတ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့ Estonia နိုင်ငံတို့ဖြစ်ကြပါတယ်။အင်တာနက်လူလတ်ခွင့်စူးစူးဝါးဝါကျဆင်းနေတဲ့နိုင်ငံတွေထဲမှာတူရကီနိုင်ငံလည်းပါပါတယ်။တူရကီနိုင်ငံမှာ2016ခုနှစ်မအောင်မြင်တဲ့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်သမ္မတယူဆက်တီယက်အာဒူဝမ်ဟာအင်တာနက်အသုံးပြုမှုကိုတင်းကျပ်ကန့်တွယ်လာတယ်လို့ Freedom House ရဲ့သုတေသီ Adrian Shabes ကပြောပါတယ်
။ And we've seen in the past few years how a refusal to
Internet ပေါ်ကအချက်အလက်တချို့ဖယ်ရှားပေးဖို့တူရကီတရားရုံးကဆုံးဖြတ်တာကိုမနာခံတဲ့ website တွေကိုပိတ်ပစ်တာမျိုးပြီးခဲ့တဲ့နှစ်တည်းအတွင်းတွေ့လာရပါတယ်။
အင်တာနက်ကတဆင့်အချက်လက်မှားတွေဖြန့်ချီတာမျိုးကိုလိုချင်တဲ့ line ကိုရဖို့အတွက်အင်တာနက်ကိုချက်လက်အသုံးချတာမျိုးနဲ့ရွေးကောက်ပွဲတွေကိုအနှောက်အယှက်ပြုတာပြီးခဲ့တဲ့နှစ်အတွင်းနိုင်ငံပေါင်း18နိုင်ငံမှာတွေ့ခဲ့ရပါတယ်။အမေရိကန်ပြည်အောင်စုမှာဆိုရင်တော့2016သမ္မတရွေးကောက်ပွဲမတိုင်ခင်အင်တာနက်ကတဆင့်သတင်းမှားတွေဖြန့်လာမျိုးရှိခဲ့ပြီးတော့ဒီအခြေအနေဟာဆွေးနွေးစရာဖြစ်နေဆက်ပြီးတော့ရှိနေတုံးပဲလို့လည်း Adrian Shabes ကပြောပါတယ်။
Unfortunately this year really underlined the notion that the internet can disrupt
internet ဟာအာဏာရှင်စနစ်ကိုမတိမငြိမ်ဖြစ်အောင်လုပ်နိုင်တယ်လို့ပဲဒီမိုကရေစီစနစ်တွေကိုလည်းအနှောက်အယှက်ဖြစ်နိုင်တယ်ဆိုတာကိုဒီနှစ်အစီအခံစာမှာအလေးပေးပြောထားပါတယ
်ခိုင်မာတဲ့သတင်းမီဒီယာတွေကိုပုံဖြတ်နှောက်ယှက်ဖို့အတွက်လူမှုကွန်ရက်တွေကိုလက်နက်ဖြစ်ဘလို့အသုံးချနေလဲဆိုတာကိုစုံစမ်းဖော်ထုတ်မဲ့လွတ်လပ်တဲ့သတင်းသမားတွေကိုကူညီပေးကြဖို့ကိုလည်း Freedom House ကတိုက်တွန်းထားပါတယ
် We've seen some really great efforts in places like the United
States ဒီကောက်ဝဲနှောက်ယှက်ဖို့ဒါမှမဟုတ်သတင်းသမားတွေကိုတိုက်ခါချဖို့သတင်းမှားတွေဖြန့်ချီပုံဖြတ်နေသူတွေနောက်ွယ်မှာဘယ်သူရှိသလဲဆိုတာကိုဖော်ထုတ်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအချို့မှာကြိုးပမ်းနေကြတာတွေကိုတွေ့ရပါတယ
်။ကမ္ဘာနိုင်ငံတွေကနိုင်ငံရေးဖြစ်စဉ်တွေမှာဩဇာတရားမှုရှိနိုင်ဖို့နောက်သူတို့နိုင်ငံတွေမှာလည်းအာဏာခိုင်မြဲဖို့သတင်းမှားတွေကိုဖြန့်ချီနေသူတွေတဲမှာတော့ရုရှားအစိုးရကလည်းထည့်သွင်းထားပါတယ်။အင်တာနက်လွတ်လပ်ခွင့်ကျဆင်းတဲ့နိုင်ငံစီးနှင်းမှာမြန်မာနိုင်ငံလည်းပါပါတယ်။ မြန်မာအစိုးရအနေနဲ့စက်သွေးလိုင်စင်တွေချပေးပြီးတော့အပြိုင်ဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်အသုံးပြုမှုဈေးကျဆင်းခဲ့တာနဲ့အင်တာနက်ပို့ပြီးတော့လွယ်လွယ်ကူကူအသုံးပြုလာနိုင်တာကိုတော့တိုးတက်တဲ့အခြေအနေတစ်ခုဖြစ်နေ Freedom House အစီအစဉ်ဆိုင်ကဖော်ပြပါရတယ်။ဒါပေမဲ့လို့လေအခုလက်ရှိ NLD အစိုးရလက်အောက်2018ခုနှစ်မှာတော့အင်တာနက်လွတ်လပ်ခွင့်ကျဆင်းသွားတယ်လို့ဆိုပါတယ်ရခိုင်မြောက်ပိုင်းပြည်ပခနဲ့ပတ်သက်ပြီးတော့သတင်းရေးသားရမှာသတင်းသမားတွေကိုနောက်အွန်လိုင်းလူမှုကွန်ရက်ပေါ်ကတက်ကြွလှုပ်ရှားသူတွေကိုချိန်ချောက်မှုတွေအကြမ်းဖက်မှုတွေတချို့ဆိုလို့ရှိရင်ကိုယ့်ရဲ့လုံခြုံရေးစိုးရိမ်လာရတာမို့လို့တိုင်းပြည်ကနေပြီးတော့ထွက်သွားရတာမျိုးတွေအထိဖြစ်ခဲ့တယ်လို့အစိုးရကမှဖော်ပြပါရယ်အထူးသဖြင့်တော့ရခိုင်မြောက်ပိုင်းပြည်ပခရ ेंजर မွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လူတို့လူပုံဖော်တယ်လို့ဆွေးနွေးပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့အတွက်ကြိုးစားလာတာကိုထောက်ပြပါရယ်ရုံးကြကိစ္စနဲ့ပတ်သက်ပြီးတော့သတင်းဌာနတွေအနေနဲ့သတင်းကိုအမှန်တိုင်းမဟုတ်ဘဲနဲ့ဖြတ်တောက်ထုတ်လွှင့်လာတာတွေရှိပြီးတော့အစိုးရကဖော်ပြရေးသားတယ်လို့ပဲရေးသားနေရတဲ့အခြေအနေဖြစ်နေတာကိုအစိုးရကမှဖော်ပြပါရတယ်။ဒါကြောင့်လည်းပဲဖြည်းဖြည်းသတင်းလိုင်းတွေမှာရင်ဂျာဆိုတဲ့အတုံးနှုံးကိုအစိုးရကတားမြစ်ထားတယ်လို့ကိုသတ်မှတ်ပြီးတော့ဒီအတုံးနှုံးကိုရှောင်ပြီးတော့ရေးသားဖော်ပြလာတယ်လို့ဆိုပါတယ်။ MNTV ရုပ်သံအစီအစဉ်မှာ BBC အစီအစဉ်တွေကိုထုတ်လွှင့်ပေးနေရမှာရင်ဂျာအတုံးနှုံးပါတဲ့အစီအစဉ်တွေကိုဖြတ်တောက်ပစ်နေတာမဟုတ်လို့BBC အစီအစဉ်ကနေပြီးတော့ MNTV မှာတစ်ဆင့်ကထုတ်လွှင့်နေကြတယ်ကို2019စက်တင်ဘာလမှာရနာခဲ့ရတယ်လို့အစီအစဉ်သားကနေပြီးတော့ဥပမာပေးဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန့်ပွားမှုတွေရှိနေပြီးတော့ဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံရတဲ့နေတူပဲလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ထိခိုက်လာမှာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့လည်း Freedom House အစီအစဉ်ကဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်တိုင်ညုံပါရှင်ခုတစ်ဆက်တည်းမြန်မာနိုင်ငံမှာအခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြတဲ့နေရာမှာမြန်မာအစိုးရကဆက်သွေးလိုင်စင်တွေချပေးပြီးတယ်လီဖုန်းနဲ့အင်တာနက်သုံးစွဲနိုင်ခွင့်ပေးရလာတယ်ဆိုပေမဲ့အင်တာနက်လွတ်လပ်ခွင့်အပိုင်းမှာကျဆင်းသွားတယ်လို့ဆိုထားပါတယ်မြန်မာလွှတ်တော်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေတာကလည်းပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပါတယ်ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
် NLD အစိုးရလက်ထက်2018ခုနှစ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကြာဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံသားတွေအသုံးများတဲ့ Facebook မှာအမုန်းတရားအပေါ်အခြေခံပြီးတိုက်ခိုက်ရေးသားနေတာတွေကြုံနေရတဲ့အတွက်သုံးဆွဲသူတွေကကိုယ်တိုင်တီးဖြတ်မှုကိုလှုပ်လာနေကြတယ်လို့လူငယ်နဲ့လူမှုသဟဇာတအဖွဲ့ဦးဆောင်သူအမုန်းစကားမပြန့်ပွားရေးလှုပ်ရှားမှုကကိုသက်ဆွေဝင်းကပြောပါတယ်
online မှာဆိုရင်ကျွန်တော်ဆိုလို့ရှိရင်အဲ့ဒီမတက်ပြစ်မယ်လို့ပြီးတော့ကျွန်တော်အမေသမီးရဲ့စီဝါရေးကိုလည်းသူဟာချိန်ဆောက်တာမျိုးကြီးရယ်2013လောက်ကတော့ကျွန်တော်တို့ဒီဘာသာရေးလူမျိုးကြီးစားတွေမဖြစ်အောင်ကျွန်တော်ကံတိုင်းတွေလိုက်ကြတော့အဲဒီတော့ကျွန်တော်ဒီဖုန်းနဲ့ဆက်ပြီးတော့ပြောတာမျိုးကြီးကြီးရယ်ကျွန်တော်ဒီကသူ့အချင်းမှာတော့ကျွန်တော်ဒီ2015နှစ်ကုန်ပိုင်းလောက်မှာကျွန်တော်ဂျုံကြီးရယ်ကျွန်တော်ဒီရွှေရုံကျမ်းမှာဒီမစင်ဘာသာဝင်တွေပြောင်းနေကြတာကိုဖုန်းကြီးရနေပြီးတော့ဟိုကခံပြီးရိုက်တဲ့ကြောင်ဒီလိုရက်ဒီရက်ခါကျတော့ကျွန်တော်ဟိုအထင်ရောက်တာမျိုးကျုံပြီး online အနေနဲ့ဒီ ranger ဆိုရင်သကလုံးကကျွန်တော် even facebook ပေါ်မှာမှာကျွန်တော်ဒီပုံမှန်ဒီဒေတာမျိုးကြီးရတော့ကျွန်တော်ပြည့်ကျွန်တော်ဒီအားငါးခါပြီးနဲ့ဖမ်းနေဆိုတဲ့ခါမျိုးလေးအများကြီးအားလာတယ်အခုလိုဖြင့်ဒီ fitbit နဲ့ဒီ draw facebook ဒီပေါ့ဒါလိုက်ပြောတဲ့ဟာမျိုးဖြစ်လို့ရှိရင်ရန်ဆက်စတဲ့ဖြစ်လို့ကြိုးပမ်းလို့မရှိဘူးပြောပြီးဆိုလို့ရှိရင် energy 6ခန်းနဲ့လူကြီးဘက်ကရောပြီးတော့ဒီ fitbit 6ခန်းနဲ့လူကြီးဘက်ကရောလာပြီးတော့တိုက်ခိုက်တာမျိုးကိုပြောဆိုတာမျိုးကိုကျွန်တော်ရှိသားတာမျိုးကိုအများကြီးရတယ်။ကျွန်တော်တရားပြောတာမျိုးကိုအများကြီးရုပ်ဆူလုံးအောင်ကြည့်တယ်
။ Facebook ပေါ်ကနေလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုအမုန်းစကားတွေပြန့်နှံ့တယ်ဆိုပြီး Facebook ကုမ္ပဏီကိုယ်တိုင်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့အကောင့်အတော်များများကိုပိတ်ပင်ခဲ့တာကိုလည်းအစိုးရခံစားမှာဖော်ပြပါတယ်။မြန်မာအစိုးရအနေနဲ့အဆက်အသွယ်လိုင်စင်တွေချပေးနေပြီးအပြိုင်အဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်သုံးစွဲကဈေးနှုန်းကျဆင်းခဲ့ပြီးအင်တာနက်ကိုပိုပြီးလွယ်လွယ်ကူကူသုံးလာနိုင်တာတွေဟာတိုးတက်တဲ့အခြေအနေတရက်အဖြစ်နဲ့ Freedom House အစီရင်ခံစာကပေါ်ပြပါတယ်။ဒါပေမဲ့လို့အခုလက်ရှိ NLD အစိုးရလက်ထက်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ဆိုပြီးလွှတ်တော်မှဖွဲ့စည်းလှုပ်ဆောင်နေတာတွေကပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့မတ်တင်စာရှင်လက်ရည်ကထောက်ပြပါတယ်။ဒီမော်ဒယ်
တိုင်းမလုပ်ခင်ပြန်ဆက်အနည်းပြများအသိပညာအရင်ဆုံးပေးတဲ့လေအဲ့တော့ဆယ်ရွေးပြန်ပေးပြီးတဲ့အခါသားမော်ဒယ်တိုင်းလောက်ရပြီဖြစ်တယ်နဲ့မော်ဒယ်တိုင်းလောက်ကတော့မှဒီ privacy တွေ public ကလွတ်လပ်ခွင့်ကိုထိခိုက်နေမှာဟာမဖြစ်ဖို့အများကြီးစဉ်းစားအောင်ပါပေါ့နော်နောက်တစ်ခုကဒီ social media မှာတချို့တော့ Facebook အကောင့်တွေကို ban လိုက်တဲ့ကိစ္စမှာဒီအကြောင်းချင်းစီကို ban တဲ့အပိုင်းကတော့ဒါကဘယ်အကြောင်းလာပေါ်မှာအခြေခံလို့ကလဲဆိုတော့ပြည်သူကို channel လည်းမခွင့်ပြအောင်ဆိုရင်ဒါ social media ပေါ်မှာပြည်သူရဲ့အားလုံးကိုကိုယ်လွှဲလာနိုင်တယ်
ရခိုင်မြောက်ပိုင်းပြည်ပကနဲ့ပတ်သက်လို့သတင်းရေးသားရမှာ သတင်းသမားတွေကိုအွန်လိုင်းလူမှုကွန်ရက်ပေါ်ကနေချိန်ချောက်တာမျိုးအကြမ်းဖက်တာတွေရှိလာတာကြောင့်အချို့ဆိုရင်ကိုယ်လုံးညုံရင်းစိုးရိမ်လာရပြီးတိုင်းပြည်ကနေထွက်သွားရတာမျိုးအထိဖြစ်ခဲ့ရတယ်လို့အစိုးရကမှဖော်ပြပါတယ်။အထူးသဖြင့်ရခိုင်မြောက်ပိုင်းပြည်ပကရိုဟင်ဂျာမွတ်စလင်ဒုက္ခသည်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လူတို့လူပုံဖော်နေကြသလိုဆွေးနွေးပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့စ조사လာတာတွေကိုထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန်ပွားတာတွေရှိနေပြီးဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံနေရတဲ့နည်းတူလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုထိခိုက်လာမှာစိုးရိမ်ရတဲ့အနေအထားရှိတယ်လို့ Freedom House ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့Iceland နဲ့ Estonia နိုင်ငံတို့ဖြစ်ကြပါလေခင်ဗျာ
။ကုညာဝေအောင်ပါရှင်ခုတော့မလေးရှားရောက်ချင်းတုတ်ခတဲ့တည်င်းဖက်ဆက်ရအောင်ပါမြန်မာနိုင်ငံတွင်ငြိမ်းချမ်းရေးလုံခြုံရေးစင်တွေရေရေရာမရှိသေးတဲ့အတွက်မလေးရှားနိုင်ငံကိုရောက်နေတဲ့ချင်းလူမျိုးဒုက္ခသည်တွေကိုဒုက္ခသည်အနေနဲ့ခလုံးခွင့်ပေးနေရရဆိုင်တော့မယ်ဆိုတော့ UNHCR ရဲ့ဆုံးဖြတ်ချက်ကိုပြန်မြင်ပြေးဖို့ချင်းတုတ်ခတဲ့များအထောက်အကူပြုကော်မတီကတောင်းဆိုလိုက်ပါတယ်ချင်းတိုင်းရင်းသားတွေကိုမလေးရှားကနေနေရပြန်ဖို့မယ်ဆိုရင်အလောက်ကန်ခွင့်လန်းနဲ့လုံခြုံရေးအတွက်ဆိုရင်ရတယ်လို့ဆိုပါတယ်ကုစောထက်တည်င်းပေးဖို့ထားပါတယ်
မလေးရှားမှာရှိတဲ့မြန်မာတိုင်းသားချင်းဒုက္ခသည်တွေကိုဆက်လက်ခုလုံဝင်ရဆိုင်တော့မယ်ဆိုပြီးမလေးရှားနိုင်ငံဆိုင်ရာ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံက2018ဇွန်လကလေးကကြေညာထားတာပါ။ဒါကြောင့်မြန်မာနိုင်ငံကိုပြန်ရမယ်ဆိုရင်သူတို့လောက်ကင်ခွင့်လန်းတွေအတွက်ရောလုံခြုံရေးအတွက်ပါစိုးရင်ပူပန်တဲ့အကြောင်းချင်းဒုက္ခသည်များထောက်ကူပြုကော်မတီကစလိုင်းရှင်းထွန်းကပြောပါရစေ
။ဒုက္ခသည်တွေကိုလက်ခံပြီးပါမယ်ဆိုပြီးလက်မှတ်ထိုးတာရှင်းမမလေးရှားနိုင်ငံကမှာပါသူတို့လည်းလက်ရှိအခြေအနေဒုက္ခသည်တွေမြန်မာပြည်ဒုက္ခသည်တွေမြန်မာပြည်ရဲ့ migrant worker တွေအကူအညီပေးတဲ့မလေးရှားအစိုးရအနေနဲ့လက်မှတ်သာမထိုးတာလက်မှတ်ထိုးရတဲ့သဘောသွားတဲ့အရာတော့သူကလည်းအကုန်လုံးအကူအညီပေးတီးနေရတဲ့အနေအထားမျိုးရှိနေတာပေါ့ဒီကနေ့တော့ရှိရင်တကယ်လည်းမလေးရှားမှာချင်းတစ်စုတည်းမဟုတ်ဘူးဗျချင်းကတော့လူဦးရေကပိုပြီးများသွားတာပေါ့သူတို့လည်းအဲ့ဒီချင်းမှာကမြန်မာရှိတဲ့အချင်းရှိတဲ့ရှမ်းရှိတဲ့ကျင်းရှိတယ်တော့ပမာတိုင်းတာတွေရှိတယ်ဆိုတော့အဲ့ဒီဟာတွေကအကုန်လုံးချုပ်ဆင်းလာပြီးတော့မြန်မာနိုင်ငံကြီးရဲ့ဟိုမိန်းကလေးဖြစ်ချင်နေတယ်ဆိုတော့အဲ့ဒီဟာကိုပြန်ချုပ်ကိုကုန်းတော့ပို့လို့အရေးကြီးတယ်။ဘာကြောင့်လဲဆိုတော့ဒီလက်ရှိမြန်မာပြည်မိန်းကလေးဖြစ်ချင်ကြတော့လောတူတော့မယ်ဆိုတော့ဒီအတိုင်းတာစီကုလားကဟိုပေါ်ဆောင်ပေးမယ်ဆိုတော့အတိုင်းတာပေါ်မှာလည်းမြည်တယ်။နောက်မိန်းကလေးဆိုတာကလည်းဒီကနေ့နဲ့ပြီးသွားမယ်ဖြစ်ချင်ပြီးတော့မဟုတ်ဘူး။အဲ့တော့လူကြီးနိုင်ရမှအနေအထားမျိုးဖြစ်တယ်။ဒီဖက်ကလည်းအစိုးရကဘာမှပြင်ဆင်ထားတာဒီနေ့မရှိတဲ့အခါကျတော့ဒီမှာပြည်အနေထားကလည်းပြန်လာတဲ့ဒုက္ခတွေအချိန်မီဒီစီစဲဥတွေရောညာဒုက္ခပြေလို့ရနိုင်တဲ့အနေအထားမျိုးရှိတဲ့အခါကျတော့နောက်နိုင်ငံဆက်ချမ်းကဒီဟာကိုဒုသာချင်းစာနာတဲ့လူခုကြီးအနေနဲ့သူတို့ကပြန်ပြီးတော့မှဟိုလက်ခံပြင်ပုံပြီးတင်တော့လက်ရှိမှာပြည်အချိန်မီနဲ့ပြန်ပြီးချိန်ဆိုင်လို့ဆိုလို့
မလေးရှားကိုရောက်လာတဲ့ချင်းဒုက္ခတွေထောင်ထဲချီရှိပြီးအမေရိကန်ပြည်အောင်စုဒါမှမဟုတ်ရင်တတိယနိုင်ငံတွေမှာခုံလုံွင့်ပေးဖို့ UNHCR ကတဆင့်တောင်းခံနေကြပါတယ်။တတိယနိုင်ငံအထူးသဖြင့်အမေရိကန်ပြည်အောင်စုကိုသွားဖို့လျှောက်ထားတဲ့ချင်းတိုင်းရင်းသားတွေအကြားကိုယ်ရေးအချက်လက်ရောထွေးမှုတွေရှိရဆိုပြီးနောက်ပိုင်းလက်ခံမဲ့နိုင်ငံတွေကပြန်လည်စစ်ဆေးရာတွေလုပ်ခဲ့သလိုချင်းပြည်နယ်အတွင်းအခြေအနေတည်ငြိမ်မှုတွေရှိလာတယ်လို့မြင်တဲ့အတွက်အခုလိုဒုက္ခတွေအဖြစ်ကအသိမှတ်ပြုတာကိုရုတ်သိမ်းဖို့ဆုံးဖြတ်လိုက်တာလို့ကပုံးမလေးရှားမြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါရယ်
ဟုတ်ကဲ့ဒုက္ခသည်အများစုကမလေးရှားမှာပြိနေကြတယ်ဘာဖြစ်လို့ဆိုတော့အရင်ကနေတို့ရဲ့ဒီ community ခေါင်းဆောင်နေရာနဲ့မြန်မာဆိုရင်လည်းကျွန်တော် VR ဆိုတဲ့အဖွဲ့အစည်းတွေရှိတယ်အရှားဆိုတဲ့ရှားအဖွဲ့အစည်းတော့ပြင်ဆွေးပြင်အဖွဲ့အစည်းဒီအဖွဲ့အစည်းရတဲ့အဖွဲ့အစည်းတော်တော်များများတယ်အဲလှုပ်ရှားသွားတာတို့နောက်ပိုင်းကျတော့ဒီ UNHCR တို့ကမဟုတ်ဘူးနေညာပြီးပြောဆိုပြီးအနေငယ်ရထုတ်ဖို့လှုပ်ရှားသွားတယ်ဆိုပြီးတော့တည်လေရတယ်တည်လေရတဲ့အတိုင်းဒါမှဒီနောက်ပိုင်းကဒါတွေကိုစစ်စစ်ပြီးအားဒါလည်းသူတို့ပြောတဲ့ဟာတွေကအရန်ဟိုဟိုစာပေါ်ဒီဒုက္ခရောက်တဲ့ကြောင်းတွေကြီးအများနဲ့ပြောပြနေတဲ့အတွက်ကြောင့်သူတို့ကိုယ်တိုင်ရဲ့တွားရောက်ပြီးတွားရောက်လေးလာတဲ့အခါတခြားစီနေတယ်အဲကြောင့်လို့သတ်မှတ်ချက်တစ်ခုချလိုက်တာ
မလေးရှား UNHCR ကမြန်မာနိုင်ငံကတိုင်းဒေသဒုက္ခသည်တွေကို2005ခုနှစ်ကစပြီးမျိုးနွယ်စုလိုက်တတိယနိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်အောင်စုကိုပို့ဆောင်ပေးခဲ့ပါတယ်မလေးရှားနိုင်ငံကနေတတိယနိုင်ငံတွေကိုထွက်သွားရဲ့ချင်းလူမျိုးရေးတွက်ဟာ2005ခုနှစ်ကနေ2015အထိဆယ်စုနှစ်တခုအတွင်းမှာ6000ကျော်လောက်ရှိရလို့ချင်းဒုက္ခသည်များဆိုင်ရာမမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုအချိန်ဒီတိုင်းဆိုရင်မလေးရှားမှာရှိတဲ့ချင်းဒုက္ခသည်ရေတွက်ဟာ2019မှာကုလသမဂ္ဂရဲ့အကောက်အွယ်ပေးမှုကိုရတော့မှာမဟုတ်ဘဲနေရာကိုပြန်ပို့ခံရမယ့်အနေအထားဖြစ်နေရကြောင်း UNHCR ထုတ်ပြန်ချက်ကိုပြန်ရှုံသိမ့်ပေးဖို့ချင်းအဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်ခင်ဗျာ။
မလေးရှားရောက်ချင်းဒုက္ခသည်တွေအကြောင်းကိုစောထက်ကသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေသတင်းပဲဆက်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာခုံလုံးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကစီစစ်ပြည်သား6000ထက်ကပထမအတုပ်လူပေါင်း2000ကျော်တို့အခုလနိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုဖက်ပို့ပြန်ပြီးတော့ပြန်ကြဖို့အစီအစဉ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူတို့ကိုဆက်သွယ်ပြီးအများစုကဌာနေမပြန်ဘူးလို့ပြောဆိုနေချိန်မှာဌာနေပြန်လို့သူတွေအနေနဲ့စိုးရိမ်ချက်တွေရှိနေသလားဆိုတာအပအဝင်ဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်သဘောထားတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဘယ်သူတွေများရှိပါလဲရှင်အဲ့လိုပြန်ဝင်မယ်ဆိုတဲ့သူတွေကကိုကျော်ဆန်းလိုင်တို့အသိတွေများရှိပါလား
။အဲ့တော့ဒီဟာလူတွေကသူတို့ကမတော်ဘူးဆိုတာကျွန်တော်သိရတယ်အဲ့တော့သူအတရပြောနေရပါလေအဲ့ဒီရိုဟင်ဂျာလူမျိုးကိုလက်ခံမှသူကအဲ့ဒီနိုင်ငံကိုသွားမယ်ဟိုကဘာနဲ့အချိန်မှပြုပြီးတော့သူကအဲ့ဒီမှာသွားလက်ခံမှသွားမယ်အဲ့ဒီလိုမဟုတ်ရင်သူကဘတော်မှမသွားနိုင်ဘူးဒီအင်မတ်စီကတိပါကျွန်တော်တို့မခိုင်းနိုင်ဘူးအဲ့ငကူရီကျွန်တော်တို့ဦးနုလက်တဲ့ကနေကျွန်တော်တို့ဟိုအရင်ဟိုနဲ့လက်လိုက်ရခါတာကျွန်တော်တို့ဘယ်ပုံပဲနဲ့နေခဲ့လဲကျွန်တော်အဲ့ဒီပုံစံနဲ့ရရင်ဆိုရင်ဗမာနေရာ135မျိုးရှိရသူတို့ဓာတ်လို့အခွင့်ရရှိတယ်အဲ့ဒါလို့ပုံမှန်နဲ့ကျွန်တော်ဓာတ်လို့အခွင့်ရရမှာဒါရင်းကျွန်တော်တို့ကသွားမယ်သူအဲ့ဒါလို့ပြောနေတာကျွန်တော်ကြားနေရတယ
်ဟုတ်ကဲ့ကိုကျော်ဆန်းနိုင်တို့ပတ်ဝန်းကျင်မှာရောဒီပြန်လို့တဲ့သူတွေပေါ့နော်ဘယ်သူတွေများရှိပါ့မလဲ
မရှိဘူးမရှိဘူးကတယောက်တို့တယောက်ကလေးတော့မရှိဘူးကြည
်ဘူ
းမပြန်မယ်လို့တယောက်တလေးတော့မရှိဘူးဆိုတာကျွန်တော်သိရတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါကိုကျော်ဆန်းနိုင်ကျေးဇူးပါရှင်အဲ့တော့ဥမမောင်တို့ဟိုဗမာဘက်ကိုပြန်ဝင်ကြမယ်ဆိုတော့လူတွေတဲကရောဥမမောင်တို့အသည့်တွေပါပါသလားရှင
်ကျွန်တော်အခုတည်ရတယ်လားဆင်မပါသေးပါဘူ
းအဲ့ဒီတဲ့ဥမမောင်တို့ဒီကုတူပလောင်နေရမြန်တယောက်တလီမြန်ပါမလားလို့ဒီဗမာဘက်ကိုပြန်ဝင်ဖို့အခုလုပ်နေတဲ့သူတွေရလေ9000လောက်ရှိတယ်ဆိုတော့
9000လို့ရှိတယ်ဆိုတာကျွန်တော်တို့ကုတူပလောင်ကမပါဘူးအမကျွန်တော်ကိုအစ္စလာမ်ပါကျွန်တော်တရားရှိကြပါမယ
်ဟုတ်ဟုတ်ကဲ့ကိုအစ္စလာမ်ကျေးဇူးပါ
အဲ့ငါကျွန်တော်ဘာလို့ခလိုက်ရပါဟုတ်ကဲ့ပါကျွန်တော်တို့ရဲ့အသီးတွေဘာတွေအကိုလောလောဆယ်ဆယ်မပါဝင်မရှိသေးပါဘူးနောက်အခုဒီလအဲနော်ဘလ15ရာနီပထမအတော့ပြန်မယ်မနေ့ကအတွင်းဝင်ဦးမင်းသူပြောတဲ့ဟာကိုဒုက္ခစေရောင်းကဒုက္ခစေဘကားတော့တဝူးတယောက်မှလက်ခံတာမရှိဘူးသူတို့ကလုံးဝပြန်ဖို့ဆိုတာအစီအစဉ်မရှိဘူးလို့ပြန်ပေးကြခဲ့ပါတယ
်ကိုအစ္စလမ်တို့ဘာလူခလီနဲ့နေချားနေရဘလောက်ဝေးပါလဲ
အဲကျွန်တော်နဲ့နေကြနေဆိုရင်တောင်ပြူလာဝတ်ပြင်တမိုင်းပါ။ဟာတာဝါတိုင်းနေပါတယ်မြင်ရတယ်ဟိုတယ်လီဖုန်းတာဝါတိုင်းလေ
။ဟုတ်ကဲ့။
နောက်နေကြဆုံးရစခန်းနေပါတာကိုမြင်ရပါတယ
်။ဟုတ်ကဲ့။အဲ့တော့ကိုအစ္စလမ်ဒီစခန်းနဲ့ဟာပြန်ကျင်တဲ့သူတွေကကြောက်မြန်နေသလားသူတို့ပြန်ကျင်တယ်လို့ပြောဖို့ပါဖြစ်လို့လဲဆိုတော့အများစုကမပြန်ကျင်မပြန်လို့ဘူးဆိုပြီးတော့ဟိုတော်တော်တင်းတင်းပါပါပြောနေကြတော့ပြန်ကျင်တဲ့သူတွေကလည်းထုတ်ပြောရဲပါမလားရှင်။
အကဲပါအမေတိုက်ပြောမှဆိုရင်တဝူးတယောက်မှအခုလောလောဆယ်ပြန်ဖို့ဆိုတာလုံးဝစံတာမရှိကြကြပါဘာကြောင့်လို့ဆိုရင်ကျွန်တော်နိုင်ငံသားတင်းတို့အခွင့်အရေးမရဘူးဆိုရင်အခုခွေးကြဆတ်ဆင်မှုနဲ့ဘဝတစ်သိလုံးနေရမှာကိုအတုဆွရင်ပါတယ်နောက် MDG ဆိုတာနိုင်ငံသားများခံချောင်ရတဲ့ကတိတရားတွေကျွန်တော်တွင်ကြလုံးမျိုးဒီနောက်ကဝနိုင်ငံသားဖြစ်ကြတာပါဦးနုဝင်းကြီးချောင်းဟောင်းဦးနုလက်ကမှာကျွန်တော်တို့နိုင်ငံသားတင်းတို့အခွင့်အရေးရပြီးသားပါမမအတန်းနဲ့ဌာနမှာကျွန်တော်တို့ရဲ့ရွှေရပါတဲ့အစီအစဉ်ကြောင့်ဖြစ်ခဲ့မှုပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဘောတူညီချက်အရအခုနိုဝင်ဘာလ15ရက်နေ့ကစပြီးတော့ဌာနေပြည်ရေးလုပ်ငန်းစဉ်စမယ်လို့နိုင်ငံစလုံးကတင်ထုတ်ပြန်ထားပါတယ်ဒုက္ခတဲ့အများစုကတော့သူတို့ကိုရွှေရအဖြစ်အသိမှပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့မူလနေရာတွေမှာနေထိုင်ခွင့်ပြန်ရဖို့အပအဝင်မြန်မာအစိုးရကိုတောင်းဆိုထားရရှိပါတယ်မြန်မာဘက်ကတော့ရွှင်ကြားဆိုတဲ့အတုံးတုံးကိုလက်တင်မခံပါဘူး။ဒါပေမဲ့လည်းမြန်မာဘက်ကထွက်ပြေးရသူအလုံးကိုပြန်လက်ခံမယ်လို့ပြောဆိုထားတာပါ။ကုလသမဂ္ဂဘက်ကတော့ဌာနေပြည်ရင်လုပ်ငန်းစဉ်အပေါ်စိုးရိမ်မှုရှိကြောင်းပြောဆိုထားပါတယ်။သောတာရှင်တွေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်ကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီတည်းနားဆင်နိုင်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေလည်းနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့နော်မလာတရက်ကြာတာပင်းနဲ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှာစင်ကြမှာပါ။မြန်မာနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားတွေဖက်ကအမြင့်သဘောထားတွေကိုကြားမယ်။တိုင်းရင်းသတင်းလွှာအစီအစဉ်မှာကတော့
ပထမအဆုံးအစိုးရအနေနဲ့တက်တာဟာအစိုးရရဲ့လက်အောက်မှာရှိတယ်ဆိုရင်သူကညွန်ကြားလို့ရတာပေါ့။ငင်းချမ်းရေးကိုဒ
ီအဖြစ်ဆုံးတော့မကြခင်နားဆင်ကြမှာပါ။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍတွေထက်ကကျန်းမာရေးဆိုင်ရာဆောင်းပါးကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့လက်သေးချေတဲ့ကျန်းမာရေးအပိုင်းသစ်ကိုတင်ပြထားတာပါ။လက်သေးချေတဲ့တွေဟာအလားအပါကြီးကောင်းရုံအတွက်တမကပဲကျန်းမာရေးအတွက်လည်းအရေးပါတယ်လို့အရေးပြအထူးကိုတွေကထောက်ပြကြပါတယ်။လက်သေးချစ်တဲ့တိဆောက်ပုံနဲ့ကြီးထွားပုံတွေဘလို့ရှိပြီးဘလို့လက္ခဏာတွေကိုစောင့်ကြည့်တင်ပြီးတော့အဖြစ်များတဲ့လက်သေးချစ်တဲ့ပြဿနာတချို့ဘလို့ရှိပါသလဲဒီအကြောင်းမြန်မာနိုင်ငံအရေးပြအထူးကိုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ရေးပြအထူးကိုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးချစ်တဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခန့်ခန္ဓာကနေပါဝင်နေလဲဆရာကြ
ီးလက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာကြွားအေးပါတယ်ဘလို့မျိုးလဲဆိုတော့ကြွားကျောင်းအေးတွေမကဘူးဗျာဥမာကြီးရှုလို့ပေါင်းတာတို့အလားပါတို့ဒီမှာလေဒီလက်သေးခြေသေးတွေဟာပါဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းတဲ့လက်သေးခြေသေးတွေအလုံးဆွဲဆောင်မှုရှိတယ်ဗျာဒါအမလို့လက်သေးခြေသေးဆိုရင်ပြူစီစလုံးတွေတောင်မှတက်တက်ရှိတယ်အဲ့ဒါဒီမကဘူးလက်သေးချည်သေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟပြကနေတယ်မှန်တစ်ချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥမာရာပစ္စည်းတွေကိုကောက်နိုင်တဲ့အမှုစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကအကင်တွေရဲ့လက်ချောင်းချီချောင်းတွေရဲ့ထိတ်တွေကိုတန်မာအောင်လို့ဒီလက်သေးတွေအဓိကထောက်ခံပေးထားမှာစီတာပေါ့နော်ဟိုလက်သေးတွေကဖြုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကငကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူးလက်သေးချည်သေးတွေကတိတ်ဆိုးမှအမာအနေနဲ့ထောက်ခံပေးတာကိုကျွန်တော်ရဲ့လက်ချောင်းနေရာလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက်သေးချည်သေးရဲ့ဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးကိုနည်းနည်းရှင်းပြပေးလို့ရမလား
။ကျွန်တော်ကလက်သေးချည်သေးဆိုပေမဲ့လက်သေးချည်သေးကဒီလက်ချောင်းချီချောင်းအရေပြားဆဲနေရာပဲထွက်လာတာ။ကျွန်တော်တို့အရေပြားမှာကာရတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်။အဲ့ဒီပရိုတင်းဓာတ်ကိုနည်းနည်းလေးမအောင်လုပ်လိုက်တဲ့အခါကျရင်လက်သေးချည်သေးကြီးဖြစ်သွားတာပဲ။အဲ့တော့အဲ့လက်သေးချည်သေးတွေကပေါ်နေကြတဲ့ညင်နေရတဲ့အပိုင်းကို knee plate လို့ခေါ်တယ်။ဒါလက်သေးပြင်လို့ခေါ်တာပေါ့နော်။အဲ့ဒီလက်သေးပြင် knee plate အောက်မှာရှိနေတဲ့လက်သေးအောက်ကရေပြားကိုကျွန်တော် knee pad လို့ခေါ်တယ်။ဒီ pad ဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်။အဲ့ဒီလက်သေးဝင်နေတဲ့နေရာပေါ့။နောက်ရေပြားတွေကိုလက်သေးတွေကထိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို knee matrix လို့ခေါ်တယ်။လက်သေးရဲ့အခြေပေါ့။အထဲတွေကိုဆိုက်ဝင်နေတာပေါ့။နောက်တစ်ခါအဲ့ဒီလက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကြမ်းပုံလေရှိတယ်အဲ့တော့လက်သေးလာချင်လာညူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့အရေပြားလေးရှိတယ်ဟိုကပ်ပြီးပါပါလောက်လောက်လေးဖုံးထားအဲ့ဒါကူတီကဲလို့ခေါ်တယ်အဲ့အဲ့ဒီဒိနန်တဝိုက်ကအရေပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးချီလေးကြီးကြီးတော်ပုံရှိသေးတယ်ဟိုသပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေကနေကြီးတော်ရှိထွက်တယ်တပြေးပြေးနဲ့ကျန်းမြန်ကြီးအပြင်တရက်ကို3.3 မီလီမီတာတော့ဒါရှိလာတယ်။အဲ့မှာလက်သေးကခြေသေးတွေပုံကြီးရှိတာမြန်တယ်။နောက်ဆောင်းရည်တွေနွေရည်ဒီမှာလက်သေးရှိအပုံမြန်တယ်။နောက်ညာကန်းဆိုရင်ညာဘက်လက်သေးကပေဘက်လက်ထက်မြန်မြန်ပုံရှိတယ်။န နောက်ကိုကိုဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးချီတာကြီးကတိတ်မကွာဘူး။ဒါပေမဲ့ပုံမှန်အချိန်ဆိုရင်ယောက်ျားရဲ့လက်သေးချီသေးကြီးကမိန်းမရဲ့ထက်ချီရပုံမြန်တယ်။အဲတကယ်လို့အသက်ကြီးပြီးအိုမင်းလာမှုလို့နောက်ယောဂဖြစ်တာလို့ဟော်မုန်းတမညီညာမှုလို့အဲ့ဒါတွေရတယ်ဒီလက်သေးချီသေးရှည်ထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်။အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးချီသေးကြီးမှာပြဿနာဖြစ်လာတော့ကျေနပ်မှာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်မိစ္ဆာဒီဝါကိစ္စတွေကထိခိုက်နိုင်တာ
ပေါ့ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတနေ့ဒီဝါကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးချေသေးပြဿနာတွေဆိုလို့ရှိရင်ဆရာအဓိကဘယ်ချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးချေသေးကဘာပဲလို့လို့အများကြီးပါနေရတယ်ဗျာဒီလိုဥစားလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတစ်ခုခုဖြစ်နေဖြစ်စီဆသွားတာပဲဖြစ်စီလက်သေးထိတ်နေမှာပြင်နေတာပဲဖြစ်စီကိုယ့်ရဲ့ဒီကနေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြဿနာဖြစ်လာအောင်ဥမာရာဝတ္ထုသေးသေးလေးတွေကိုကင်တွေတာလမ်းလျှောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ချက်ဖြစ်တယ်။ကလေးငယ်တွေမှာဖြစ်နေပြီမဲ့အသက်ကြီးလေလေလက်သေးချီသေးပြဿနာတွေကပိုဖြစ်များလာတတ်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးချီသေးပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
။အဲ့ကုကန်နာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးချီသေးကြီးကအလွန်ပဲထိခိုက်တယ်။သူကခြေတော်ဆိုဘာပဲဖြစ်သူနဲ့အရင်ထိတာပဲ။အိမ်မှာတကလီလာမှုစဉ်းစားကောက်ယူမှုတွေရရေရာပြဿနာတွေအားလုံးရဲ့ဆေးရကိန်းလုံးနောက်ကလက်သေးချီသေးပြဿနာတွေဖြစ်တယ်ဆိုပြီးထွက်လာတယ်။ဆိုလိုချင်တာမနေဘူးပေါ့နော်။အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တစ်ချိန်ချိန်မှာလက်သေးချီသေးမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်။အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်။ဒါတကယ်လို့ပြန်မကောင်းဘူးဒီတဲ့ကိုဆိုးလာရင်တော့ကျန်းကျန်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်။အဲ့တော့အဓိကလက္ခဏာရတော့လက်သေးချီသေးပုံမှန်ပြောင်းတာအမချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနားလာတာအဖြစ်အမဲလိုင်းတွေပေါ်လာတာမျိုးထူးထူးအစိမ်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်အရင်နဲ့မတူဘဲတစ်ခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးချီသေးမှာတစ်ခုခုဖြစ်နေပြီဆိုတော့ရေဝရလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့အကောင်းဆုံးကတော့ရေပြားပြောင်းအောင်နဲ့ပြဿနာတိုင်ပင်တာကောင်းပါလေအဲ့တော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြဿနာတွေထဲမှာဖြစ်များတဲ့ဥစ္စာဒါတော့ white spots ကိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်အဲ့ဒီလက်သေးပွင့်တာကအလွန်ဖြစ်များတယ်ဒီလက်သေးရဲ့အခြေပေါ့နေပက်လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်းချစ်လို့ပေါ်လာတာပါအဲ့တော့အဖြူဆက်ဒီသေးသေးတွေဝိုင်းဝိုင်းလေးတွေအရင်နဲ့တွေ့ရတယ်အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်ပြီးတော့လာပြတတ်တယ်ပေါ့နော်ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ပြာမရှိပါဘူး
ဟုတ်ကဲ့ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
လက်သေးချီပေါ်တော့နေပဲလို့ခေါ်တယ်အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တံဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြုဆိုင်ပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးချီတဲ့တသနာ
ဒီကတခုဖြစ်နိုင်တာကတော့လက်သေးချီသေးတွေမှာသွေးပြေဥရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကရေရားမှာဆံကြီးမှုသွေးကြောငယ်လေးရှိတယ်အဲ့သွေးကြောငယ်လေးတွေပေါက်သွားရင်သွေးပြေဥရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်ဒဏ်ရာဖြစ်တာကြောင့်ဖြစ်တာပါဒါမို့လေတချို့ဆေးတွေတောင်းနေတယ်သွေးကြည်စီတွေတောင်းနေတယ်တချို့သွေးနဲ့ပတ်သက်တဲ့ယောဂါတွေသွေးကြောပေါက်တဲ့ယောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါတွေကလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင်သွေးကြည်ဥအစင်းလေးတွေကလည်းအချိန်တိုင်းပျောက်သွားတတ်သွားတယ်
ဟုတ်ကဲ့ဆရာဒီသက်သေးသွေးကြည်ဥအစင်းတွေပေါ်လာတဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့နေရာ
လဲအဲ့လိုပဲတခါကလေးကြာရင်ဒီမှာရာတကားဖွင့်လိုက်တဲ့အခါကြာရင်ပရင်းမောက်ဖွင့်လိုက်တဲ့အခါကြာရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာသွေးကြောလေးတွေပေါက်တာမျိုးသွေးကြည်ဥရမှုဖြစ်တာပေါ့ထိခိုက်ဒဏ်ရာအကြောင်းအများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်ဒဏ်ရာမဖြစ်အောင်ပြုဆိုင်ရဆိုရင်သွေးကြည်ဥအစင်းတွေလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သက်သက်ချစ်တဲ့ရင်းနဲ့ပတ်သက်ပြီးတော့တည်တည်တည်ထိုင်တာတွေကိုမင်းများတင်ဆက်ထားတဲ့ကိုဝင်းမင်းရဲ့ကျမရဲ့ကဏ္ဍပါခုတော့ဦးအောင်ခင်ရဲ့မြမရဲ့တုံးသက်ချက်ကဏ္ဍကိုတင်ဆက်ပေးပါမယ်။မီးရာမှုတွေရှိနေတဲ့ကြားကမြမစီးပွားရေးတိုးတက်လာဖို့နဲ့ပတ်သက်တဲ့ကမ္ဘာပါစစ်တမ်းအကြောင်းဦးအောင်ခင်ကရေးသားပြီးကုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်။
ရေရာမသိကြမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မေလထုတ်ကမ္ဘာပါအုပ်စုရဲ့88မျက်နှာအစီရင်ခံစာမှာပေါ်ပြထားပါတယ်။ဖက်ပြရဲ့ GDP အသင်းထုတ်လုပ်မှုတိုးပွားတဲ့နှုန်းဟာ NLD အစိုးရသက်တမ်းပထမနှစ်မှာ 5.9% ခန့်နှုန်းရှိရာကဒုတိယနှစ်မှာ 6.4% ခန့်နှုန်းအထိတိုးပွားလာတယ်လို့ဆိုပါတယ်။လက်ရှိဗန္ဓာရေးနှစ်မှာ 6.8% ခန့်နှုန်းအထိ တိုးပွားလာနိုင်မယ်လို့ကမှန်ပါလေ။နောက်နည်းနည်းကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်နှုန်းကျော်သွားနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကမျှော်လင့်နေပါသေး။စိုက်ပျိုးလေယာဉ်ထုတ်လုပ်မှုနဲ့အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာကုန်ဆုံးလုပ်မှုတိုးပွားရတဲ့အကြောင်းရင်းလို့ဆိုပါသေး။မရေရာမှုကြောင့်ခရီးသွားလုပ်ငန်းနဲ့ဘဏ်လုပ်ငန်းမှာနှေးကွေးနေပေမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါသေး။လုံးရတဲ့ဗန္တာနှစ်ပထမနှစ်ဝက်မှာကုန်ဈေးနှုန်းအထက်အင့်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းမြင့်တက်မှုမြန်ဆန်လာပါသည်။လောင်စာဆီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါသည်။တည်ယူပို့ဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါသည်။ဘတ်ဂျက်လုံငွေပြန့်မှုလဲပါလာတာဟာ NLD အစိုးရရဲ့ထင်ရှားတဲ့လုပ်ရတစ်ခုဖြစ်ပါသည်
။ဗဏ္ဍာရေးဝန်ကြီးဌာနနဲ့ဘ ഹു ပန်းဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လူငွေဟာခမန်းထားတာထက်နည်းနေတယ်လို့ဆိုပါတယ် GDP တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့ 5.8% ခန့်နှုန်းလူငွေပြမယ်လို့ခမန်းပေမဲ့ 2.5% ခန့်နှုန်းသာလူငွေပြပါတယ်ဘ ഹു ပန်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူးလွန်ခဲ့တဲ့မတ်လမှာကုန်ဆုံးသွားတဲ့ဗန္ဒာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါတယ်ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလုံငွေပြမှုအနည်းငယ်လျော့သွားပါတယ်။စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်သစ်ရရှိပါတယ်။ဓာတ်ငွေတွင်းဟောင်းတွေအထွက်နည်းလာပေမဲ့ကမ္ဘာဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါတယ်
။ရှင်းနေမတ်လမှာပုံဆုံးမဲ့လက်ရှိဗန္ဒာနှစ်2018-19မှာစီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါတယ်။လုံးရတဲ့ဗန္ဒာမြစ်ကကုန်သင်းလုံးမြင့်တက်မှုနှုန်း 5.5% ခန့်နှုန်းရှိခဲ့ရာကလက်ရှိဗန္ဒာမြစ်မှာ 4.9% ခန့်နှုန်းအထိကျဆင်းလာပေါ်ရှိတယ်လို့ကမှန်ပါလေ။တွင်းကုန်ပို့ကုန်မှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြမှုကလက်ရှိဗန္ဒာမြစ်မှာ 4.9% ခန့်နှုန်းလောက်ရှိမယ်လို့မျှော်လင့်ပါလေ။အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခမန်းထားတဲ့လျော့တင်းနေတာတွေ့ရလို့လုံငွေပြမှုဆက်လက်ကြောင်းနေနေပဲလို့ဆိုပါသေး။ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမတေချာမှုတွေဆက်လက်ပြစ်ပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟအတားပြုနိုင်တယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါသေး
။စီးပွားရေးတိုးတက်မှုနှုန်းဒါကျဆင်းသွားရင်တိုင်းပြည်စီးပွားရေးမတည်မငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်။ဥပမာနိုင်ငံခြားအရင်းအနှီးဝင်ရောက်မှုနှေးကွေးသွားပြီးနိုင်ငံကခီးသွွားလုပ်ငန်းအရှိန်လျော့သွားတာဟာငွေလဲနှုန်းကိုထိခိုက်စေပါတယ်။ကမ္ဘာကုန်သွယ်ရေးမတည်မငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာမြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ်။ NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။တိုင်းပြည်ပြည်ရင်ပြောင်းလဲရေးဘယ်လိုအကောင့်ထည့်ဖို့မယ်ဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်။အစိုးရဝင်ငွေနည်းလို့ပြည်သူအတွက်အသုံးစရိတ်နည်းရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟာဗျူဟာကိုအကောင့်ထည့်ဖော်ရမယ်လို့ဆိုပါတယ်
။အဲ့ဒီအခါမှာအရေးကြီးရင်ကြီးတယ်လို့ပြည်သူအသုံးစရိတ်ကိုပိုသုံးနိုင်ပါလိမ့်မယ်။အခုတော့အစိုးရခွန်ရတဲ့ငွေဟာတိုင်းပြည်ထုတ်လုပ်မှုနဲ့ရှင်လိုက်ရင်အလွန်နည်းနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ထိထိရောက်ရောက်မသုံးစွဲနိုင်တာပဲဖြစ်ပါတယ်။ဒီမနေ့ကောင်တဲ့ပေါ်လာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးအကဲဖြတ်စီစစ်ဖို့အကြံပေးတာပါလေ။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးပြုတဲ့အကျိုးအမြတ်ကိုလည်းစောင့်ကြည့်ပြီးကြီးကြပ်ဖို့လိုပါလေ။လုပ်ငန်းပိုင်ဆိုင်မှုလုပ်ငန်းအရွယ်အစားနဲ့တရားစစ်တာအားစတာတွေမှာအားနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်ဖို့နှေးကွေးနေပါသေး။လုပ်ငန်းငယ်လေးတွေရင်ဆိုင်နေရတဲ့အခက်အခဲကိုအစိုးရအနေနဲ့ကူညီဖြေရှင်းတဲ့လေလို့ဆိုပါသေး။နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းဖွင့်ပေးတဲ့ဗန္ဒာရေးစနစ်ဟာရေကဲစီးပွားရေးမှာမရှိမဖြစ်လိုအပ်ပေမဲ့မြန်မာပြည်မှာတော့မရှိသေးပါဘူး။လက်ရှိဗန္ဒာရေးစနစ်ဟာအလွန်သေးငယ်ပြီးအားနည်းချက်တွေရှိနေတာမို့အများပြည်သူအတွက်ငွေကြေးဝန်ဆောင်မှုမပေးနိုင်ပါဘူး။ဒါကြောင့်နည်းနည်းတဲ့ပြုပြင်ရေးတွေလုပ်ရင်အများပြည်သူကိုငွေကြေးဝန်ဆောင်မှုပေးနိုင်မယ်လမ်းညွန်တစ်ခုကိုရှင်းလင်းစွာဖော်ပြတဲ့လေလို့ကမ္ဘာ့ဘဏ်အုပ်စုကအကြံပေးတာပါတယ်ခင်ဗျာ
။ဦးအောင် ခင်ရမြန်မာအရေး30ချက်ခန္ဓာကိုယ်နာဆင်ခဲ့ရတာပါရှင်။အခုတော့အတိုင်းရင်သတင်းလောအလဲပါ PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်မြစ်ကြီးနားမြို့နယ်ဒရီနဒီစခန်းမှာခိုးလုံနေတဲ့စစ်ရှောင်800ကျော်ကိုပလတ်နာစစ်ရှောင်စခန်းပစ်ကိုပြောင်းရွှေ့နေရာချထားလိုက်ပါတယ်။ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်လာရှိုးမျိုးပေါ်တင်းရှောင်နေရတယ်ဆိုတာနဲ့စစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်နေရတဲ့ကချင်စစ်ပြေးဒုက္ခတွေရီလုံခြုံစိတ်ချစွာနေရရင်းကိုပြန်နိုင်ချေအလားလာရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြရမှာဖြစ်ပါတယ်။
ကျမမိကလေးရမွန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှင်မြမတမတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တို့ကြားတိုက်ပွဲကြောင့်ကချင်ပြည်နယ်အင်ဂျန်ယာမျိုးနယ်ကနေတိမ်းချောင်လာပြီးမြစ်ကြီးနားမျိုးနယ်မှာယာယီခိုးလုံနေသူစစ်ဆောင်800ကျော်ကိုအောက်တိုဘာလ24ရက်နေ့မှာဗရောင်းမြန်ကြီးရွာစစ်ဆောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားပါတယ်အရင်သရီနဒီစစ်ဆောင်စခန်းကနေတမိုင်းကြီးပါကွာဝေးတဲ့ပါလနာရက်ွက်တက်မှရှိတဲ့အတင်းတော်ပိုင်းကြီးထဲမှာနိုင်ငံတကာကြက်ချင်ဒီကော်မတီအဖွဲ့ ICRC နဲ့ဂယူနာဖောင်ဒေးရှင်းတို့ကနေပြီးတော့ဆောက်လုပ်လှူဒန်းထားတဲ့စခန်းတစ်ကိုပြောင်းရွှေ့လာတာပါပြီးခဲ့တဲ့မေလဆန်းကမြမတမတော်နဲ့ KIA ကချင်နွတ်လိုက်ရေးတမတော်တို့ကြားတိုက်ပွဲကြောင့်အင်ဂျန်ရံမြုပ်နဲ့တွဲမှရှိတဲ့ဂျေးရွာ25ရွာကလူဦးရေ800ကျော်ဟာသရီနဒီစစ်ဆောင်စခန်းမှာတိမ်းရှောင်လာခဲ့တာဖြစ်ပါတယ်
။ရှမ်းပြည်နယ်တွင်လက်လက်ကန်စစ်ဖွဲ့ချင်းချင်းကြားနယ်မြေပြိုင်စုမှုရေးစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်ဟာလာရှုမျိုးပေါ်ကိုဆွတ်ပြေးတိမ်းရှောင်နေရပါတယ်။အောက်တိုဘာလ23ရက်နေ့ကစပြီးလက်ကွန်ပိုင်းထိမြောက်ပိုင်းမဟာမိတ်စစ်ဖွဲ့ဝင်တွေနဲ့ရှမ်းပြည်သက်မတော် RCSS SSA ကြားစစ်ရေးပြည်ပခတွေဆက်တိုက်ဖြစ်ပွားလာနေလို့လာရှုမျိုးနဲ့နမ်မှုမျိုးကြားမိုင်းရင်ကျွရအုပ်စုနဲ့အိနိုင်ကျွရအုပ်စုကဒေသခံဆောင်ကလန်းခန့်ဟာနေရာကနေထွက်ပြေးနေရတယ်လို့အမျိုးသားထုတ်တော်ကိုစလန်ဆိုင်းဝန်လျံခန်းကပြောပါတယ်။ဒါပြင်လာရှုမျိုးရှိဘက်မိုင်း30กว่าဝေးတဲ့မိုင်းရွက်ကျွရအုပ်စုတွင်မှလည်းအစိုးရတပ်မတော်နဲ့တောင်းပလောင် TNL တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေနေရာကနေဆွတ်ပြေးနေရပါတယ်။
ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဖြူချောင်းကျွရမှာပါတီ3ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ARD နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်ဆိုင်ဘုတ်တွေအောက်တိုဘာလ26ရက်နေ့ညအချိန်မှာဖြတ်စည်းခံခဲ့ရပါတယ်။ခုလိုဆိုင်ဘုတ်တွေဖြတ်စည်းခံရတဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးကမြို့နယ်အုပ်ချုပ်ရေးမှူးကိုထူးခြားဖြစ်စဉ်ဖြင့်တင်ပြထားပြီးရဲတပ်ဖွဲ့ကလည်းလာရောက်စစ်ဆေးခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်ရပြရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာတခုတည်းလက်လက်နေတဲ့ရတိတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အမှတ်2နေရာအတွက်ရခိုင်မျိုးသားပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်တတိပုဂ္ဂလတဦးအပါအဝင်စုစုပေါင်း4ဦးဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ရချောင်းကျေးရွာနေသက်35နှစ်ဦးဝိတ်တန်းဟာအော်တိုဘာလ29ရက်နေ့ကမြင်းမြုပ်မိုင်းနင်းမိပြီးဒဏ်ရာဆိုးရံရတဲ့အခြေအနေရှိတာကြောင့်ရခိုင်ပြည်နယ်စစ်တွေမြို့ကိုဆေးကုသဖို့ပို့ဆောင်ခဲ့ရပါတယ်။ဦးဝိတ်တန်းနဲ့ရွာသား9ဦးတို့ဟာတောထဲကိုထင်းရှာပြီးအပြန်လန်းခရီးမှာမြင်းမြုပ်မိုင်းနင်းမိလို့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့စစ်ဘေးရှောင်လူမှုကယ်ဆယ်ရေးအဖွဲ့မှအသွင်ရင်းမှူးကိုကျော်အောင်ကပြောပါတယ်။ပလဲဝမြို့နယ်ဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့မကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့နေဇပ်ဒေသတွေမှာမြေမြုပ်မိုင်းတွေထောင်ထားကြတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းတောထဲကိုဝှက်ဥရှာတဲ့အမျိုးသမီးတဦးမြေမြုပ်မိုင်းနင်းမိလို့တေဆုံးခဲ့ပါတယ
်အခုသတင်းမာတွေကိုဆက်လက်တင်ဆက်သွားမှာပါနေရစွန်ခွာကစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်ကြတဲ့ကချင်စစ်ဘေးရှောင်တွေကိုအေးချမ်းလုံခြုံစွာနေရရင်းကိုအမြန်ဆုံးပြန်နိုင်ရင်အသက်နိုင်ဆုံးကြိုးပမ်းသွားမယ်လို့ကချင်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်ကချင်နိုင်ငံရေး Badaye Kongsong Riago, Belumian Badale Sura, Amigani Susi Tabi, Nangun Engani Tinset Tabare.
Nangaro timing a pogo in a session so category, Niamia Piana Yedra, Chuban Romelu, Piosuda would choose to be met. Let's wait looks on Yama Luganuga, Tiga Jajang, Kachin Democratic Party, KTB Ota.
อุกงกองอองคังก็คู่รู้เปล่าวะเนี่ยแต่เกเปโตคาเตดีอั่วตาบิวเปียวซูเลยสุดแล้วก็ปาญิจิจูซูยาบาปาญิจิไปเลยแต่ว่าแม้ตะเกตันเอสิกมาตะโบทาชูซิมาตุกขะเตดีเปลี่ยนไปอีกยิงชันยีอั่วลุกไปคู่รู้ไปแล้วตะมองอูซงอโซยะอเนเนี่ยติดตันหาอโซยะเยละออกมาชื่อเลยส่วนตัวเรายืนจาลุยาแล้วเปยิงชันยีโกเอดีซิสไปอ่ะตะกะตัดอติคัดยะเสยีโกลุกคู่ลุกอ่ะจ้ะบ่ติเช
ကောင်းထေပေါ်လာလိမ့်မယ်လက်ရှိနိုင်ငံရေးဆွေးရေးညီညာရေးဆွေးနွေးမှုတွေအနေထားတွေရတော့ဒုက္ခတွေနေရာရင်းအများဆုံးပြန်လည်ရေးဆိုတာလုံးဝမဖြစ်နိုင်သေးဘူးလို့ကချင်ညီညာရေးကျိုးတော်ဆောင်ဦးဆောင်အောင်ကဆိုပါတယ်အဲ့ဒါကညီညာရေးအောင်လုပ်ဖို့ပဲရည်ကြီးကြပါအဲ့ဒါရရတော့တွေ့ထားနေကိုပြန်လို့ရပါတယ်
ဖေးဆိုနေတဲ့IDB တွေကိုတောခေါ်ဖို့အစိုးရကလည်းကွန်ပျူတာတော့မှစစ်တပ်ကဖေးဆိုတာတွေရှိတော့ကျွန်တော်တို့ဘာမှမဆိုင်ပါဘူးကျွန်တော်အစိုးရတက်ကတော့ဒါသောတလင်သူစန္ဒရှိတယ်ကျွန်တော်တို့လည်းနားလေတယ်ဒါပေမဲ့စစ်တပ်ဖိုင်စစ်ကြောင်းတွေရဲ့ဖိုးစစ်စင်မှုတွေကဆက်လက်ရှိနေတုန်းပဲဆိုရင်တော့စက်ကွက်ကဖြစ်နိုင်တဲ့အခြေအနေမှာရှိတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့အတက်လုံးချုံရေးတ
ဒီနေ့ဆိုရနေနဲ့လဲစစ်ဆောင်တွေရခက်ခဲတွေပြဿနာတွေလိုအပ်ချက်တွေကိုဖုံးကွယ်ထားခြင်းမျိုးမလုပ်ဖို့ပူပွေးနေလဲဆွေးနွေးတင်ပြဖို့ပြောဆိုခဲ့ပါတယ်။ကချင်စစ်ဆောင်များစုဟာအစိုးရတမတော်နဲ့ကချင်လူလိုက်ရေးတမတော်ကရင်ယူလို့ကြားနှစ်ဆောင်စစ်ခုနှစ်ကစပြီးတော့တကြောပြန်ဖြစ်ပေါ်လာတဲ့စစ်ပွဲကြောင့်တိုင်းနဲ့ချီတဲ့ဒုက္ခတွေတွေဟာနေရာအိုးအိမ်ကိုစွန့်ခွာပြီးတော့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်သွားမှာဖြစ်ပါတယ်ဒီအကြောင်းကိုမိကလျာမောင်ကနေစုစည်းတင်ဆက်ထားပါတယ်
မွန်ပါတီအင်းနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတရားဝင်မှတ်ပုံတင်ဖို့အတွက်နိုဝင်ဘာလ3ရက်နေ့မှာပထမဆုံးကြိမ်ဘိုလုံးမှုဆောင်ကော်မတီဒီဝေခေါ်ယူထားတယ်လို့မွန်ပါတီဥက္ကဋ္ဌနိုင်တင်အောင်ကမွန်ပါတာနဲ့အခုလိုပြောပါတယ်မွန်ပါတော့တော့ပူချုံနော်ကော်မတီစင်ကာတော့ကော်မတီကိန်းကအကြောင်းနော်ဟမ်တော့ဒီအကြောင်းတဲ့ကော်မတီဒီနိုဝင်ဘာ3ရက်နေ့မှာဘိုလုံးမှုဆောင်ကော်မတီစ
ဒီကပွဲကော်မရှင်မှာလှုပ်ဆောင်လုပ်နည်းစဉ်နဲ့ညီမွန်ပါတီကိုတရားဝင်မှတ်ပုံစံကြအောင်အစစ်အစစ်ဆောင်ရွက်ရပါမယ်။တရားဝင်ပါတီတွေဖြစ်ကြတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP
နိုင်ရဲစော်ကခုလိုဆိုပါတယ်။ပါတီတစ်ခုပြန်ဆောက်လုပ်ကြတော့ယူဆရတယ်နော်။ဘလူပဲဟောင်းနေပေါင်းနေပဲပြောပြောလူဟောင်းနေပဲပါခဲ့တယ်ပြောပြောပေါ့နော်။မွန်နေအတွက်ပေါ့ပါတီတစ်ခုပြန်ပြီးစတဲ့တယ်လို့ယူဆရတယ်။မွန်နေအတွက်တစ်ခုတည်းတော့ပါဒါကိုပြန်တည်ဆောက်တယ်လို့ခံယူပြီးတော့ပေါ့အားလုံးကလေးလေးနက်နက်နဲ့အားလုံးလှုပ်သွားစေနေလို့ကျွန်တော်တော့ခံ
မွန်ပါတီတွေပေါင်းစည်းရေးကြိုးပမ်းခဲ့တဲ့ဘလူးကျွန်းဘူးနဲ့ဆရာတော်အရှင်ဝေဒဝန္တကတော့ဥဆောင်သူအနေနဲ့ချိန်ဆွဲမနေကြပဲပြည်သူတွေကိုပေးထားတဲ့ဂတိတိုင်းအမြန်လှုပ်ဆောင်ပါလို့တိုက်တွန်းလိုက်ပါတယ်။အဲ့လိုမျိုးလက်မှုဆောင်ကော်မတီရပဲတခါပြန်ပြီးတော့ဘဟုကော်မတီပြန်ဖြတ်ပြနေတဲ့အဲ့ဒါအချက်ကြီးကောင်းတာပေါ့ပေးထားတဲ့ဂတိတိုင်းကိုခံထားတဲ့ပလန်တိုင်းကိုအကောင်အထည
Boho committee went the Alize Utega. Boho Lomusam committee went Chasata Ushide, Mompatiha. Pati Pansi Kana Chimbakera. Tala Jobi, Pipimede. Pena Minade. Loka in Hosha, Sanya Mudu, Mishide. Pansi Manage Piela, Subi. Weba Mudine, Sini Vareshi. ကုသလပီတရင်ချင်းချုပ်ကိုနားဆင်ရမှာပါရှင်ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်နေရက်ကနေတင်းဆောင်လာပြီးမြစ်ကြီးနားမြို့နယ်သရီနဒီစခန်းမှာရှိတဲ့စစ်ဆောင်၈၀၀ကိုပထောင်မြန်ကြီးရွာပလနာစစ်ဆောင်စခန်းတစ်ခုပြောင်းရွှေ့နေရာချထားပါတယ်ရှမ်းပြည်နယ်အတွင်းရှမ်းလင်းနဲ့ကန်တပ်ဖွဲ့ချင်းချင်းကြားစစ်ရေးတင်းမှမှုကြောင့်ဒေသခံထောင်ကျော်လာရှုမြို့ကိုတင်းဆောင်နေရပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင်
သောတာရှင်တွေအခုကြားခဲ့ရတာကတော့BNI ဝိုင်းတော်သားတွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍပါပီအိုအေကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ညစေနာရနဲ့စတနိုင်းတီလိုင်းတို့မီတာ39နဲ့50တင်းနဲ့လိုင်းလမီတာ190ရိုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့လာမယ့်စနေနေ့ည9:00တိုင်းလိုင်းအစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလ
Now, so you need your new name to be Sunniwema. Pidang Zuga, Quemetraje, the Kudedo General, Quesi, Sunnibu, Sutuja, now set to a new Puas Yari list that I saw the Tropolani Bare. Between Nina is Sunnimurima, Bello Hantari, Joni Yabale. Nanaka Bribakari, Sultana Yuba Muriha, she do Nidala, Yetta Nidala, now Pian Sunnidala, Surarigo, few years Nininga, Daya Lila Sisema, Sunnija Ambashin. Powin Sunni Mimia Ludrini, few years on a bear, J. Nitonian, ne, Doshin, ne, Nanga Nali who call you be, settle yame telephone number go, Jutin people Tanai Mare. Kurama Powin I ne do in Nele, email never pipe, that fine never pipe, few year email Lisa, Burmese at VOA News.com go, Jutin people Tanai Lu, few year Facebook Samina Male, much at you, Jutin Yita people Tanai Mare.
สนิทญาติญาติในไลฟ์ซีซั่นก็ตัวสุบาระရှင်ပြီးတော့အမေရိကန်အတိုင်းရဲ့ဒိုင်းလိုင်းဆီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကုန်တစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဒိုင်းလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရတော့ဖုန်းနံပါတ်
2022年の3月に新着を購入が発表されています。メッセージの社長総務部の論文を記入しているインターネット論文ニュースクリプトで、Googleが海外通信網にも無遅れなっちゃって、ウェンナンの家、カバートワン関係の社務と世界版に発射していたが、やねちの運営にディネ論文が欄に欠けたとか、さなっちゃやばれ。 ကဘာနန်းကကုမ္ပဏီယုံငန်2000နီးပါးကအမျိုးသမီးအများစုပါဝင်တဲ့ရာနဲ့ချီတဲ့ဝန်ထမ်းတွေကန်ထရက်လုပ်သမားတွေလည်းဒီနေ့စတန်ဒပ်ပြကြလိမ့်မယ်လို့မျှော်လင့်ရပါတယ်။လူမဲဆိုင်အနှံချင်းမှုကျူးလွန်ခဲ့တယ်လို့ဆက်စွဲခံခဲ့ရတဲ့အမှုဆောင်ရာရှိကြီးကိုကျူးလွန်ခဲ့တဲ့လို့ရတဲ့ကိုထုတ်ဖော်ပြသတာမျိုးရှိပဲအလုပ်ကထွက်တဲ့ချိန်မှာပေးရတဲ့ကုန်ကျစရိတ်တွေဟာတန်းနဲ့ချီရှိရ
ပြည်ကတပ်ဖြတ်မှုနဲ့ဆွဆွဲခံထားသူကိုလူသားမှုမော်လီစိတ်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း46လင်းမှုနဲ့ဒီကနေ့တရားဆွဲရမှာပြည်မရှိကြောင်းရှောက်လဲသွားပါတယ်အသက်46ကျော်နဲ့ရွယ်ရောဘတ်ပါဝါကတော့တရားခွင့်မှာစကားမပြောဆွချက်တွေကိုနားလဲတဲ့ကြောင်းနဲ့အပြစ်မရှိတဲ့ကြောင်းသာပြောဆိုသွားကြတာပါ တခိုင်မှုတွင်တိစုံလူရဲ့ဇဗနာခန္ဓာတွေကိုဆက်လက်ကျင်းပရမှာဒီနေ့မှာတော့ဘန်လစ်နဲ့စေဗန်ဆန်မိုဇနီမောင်နဲ့ဒေါက်တာရစ်ချတ်ဂေါ့ဖရိုက်တို့ကိုလည်းတချို့ချာမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေဒီနေ့အနေနဲ့တုန်းကပြန်တက်သွားပြီးတိတ်မကြရမှာပဲဂျာဗာပင်လယ်ထဲပြစ်ကျသွားတဲ့လိုင်းအဲရ်လီကြောင်းလည်းအမှတ်စဉ်ဂျီဒီ613လေးရင်ပျက်စီးတွေဂျာကနေခီးစဉ
ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝေအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်အီဗန်နော့ဖြစ်ပါတယ်ဖီယိုအမေရိကန်အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းမနက်6:00နာရီခုနှစ်နာရီတိုင်းလိုင်းတိုမီတာ14kHz တင်နဲ့တည်တည်တုံညလိုင်းတိုမီတာ20kHz ကိုလေးလေးတဲ့လိုင်းတိုမီတာ50kHz ငါးရှိခွန်ကနေလိုင်းနက်မီတာ190kHz တင်ငါခွန်ကတော့ကနေထုတ်လွှင့်ပေးသွားအောင်ပ
This program has come to you from the Voice of America, Washington.